အမေရိကန်သမ္မတရဲ့ဒီနေ့စတဲ့အာရှခီးစဉ်ထဲမှာမဟာမိတ်တွေနဲ့ပူအားဖြည့်ပြီးတရုတ်ကိုအဓိကသတင်းစကားပါဖို့ရှိနေပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့တောင်ကိုရီးယားနဲ့ဂျပန်ကို6ရက်ခရီးစတင်လိုက်ရမှာယူကရိန်းစစ်မှာရုရှားအင်အားကုန်ခန်းလာတာကိုပြပြီးတရုတ်ကိုလည်းထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်မှာအလားတူမဖြစ်စေဖို့တတိပေးနိုင်တယ်လို့အမေရိကန်အရာရှိတွေကဆိုပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိဂျိတ်ဆူလီဗန်ကအခုအာရှခီးစဉ်တဲ့သမ္မတအနေနဲ့ရုရှားကျူးကျော်စစ်ဆန့်ကျင်လွတ်လပ်တဲ့ကမ္ဘာကြီးကိုချက်ချင်းဥဆောင်ပေးနိုင်ခဲ့တယ်လို့အာရှမှာလည်းအလားတူလှုပ်ပြပေးနိုင်တာကိုပြမှာပါလို့ဆိုလိုက်ပါတယ်။သမ္မတဘိုင်ဒန်အနေနဲ့တောင်ကိုရီးယားသမ္မတတဲ့ယွန်ဆော့ဂီယိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါနဲ့တွေ့ပြီးမဟာမိတ်ဆက်ဆံရေးပုံနဲ့ဆိုင်အောင်တိုးမြှင့်ကအင်ဒိုပစိဖိတ်ဒေသအတွင်းအင်အားပြချင်းချောက်နေတဲ့တရုတ်ကိုထိန်းနိုင်ဖို့ရှိတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဂျပန်ကိုရောက်ချိန်မှာလည်းသမ္မတဘိုင်ဒန်အနေနဲ့ QUAD Quad လို့ဒုက္ခခေါ်တဲ့အင်ဒိုပစိဖိတ်မဟာပြူဟာမဟာမိတ်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်ခေါင်းဆောင်တွေနဲ့ပါတပါတဲ့ဆက်ဆံရေးပိုခိုင်မအောင်ဆွေးနွေးဖို့လည်းရှိနေပါတယ်ခင်ဗျာ။